ိုင်တီထွင်ထားတဲ့ပစ္စည်းစံတွေကိုပွဲထုတ်မိတ်ဆက်တဲ့ CES Electronic ကုမ္ပဏီပြပွဲကြီးတော့တစ်နှစ်ပြီးသွားပြန်ပြီကိုသားညုံရ
ဲ့ LG တို့ Samsung တို့ကထုတ်တဲ့ OLED တို့ QLED တို့လိုမျိုး 4K TV တွေရဲ့ကြည်လင်ပြတ်သားမှုတော့တော်တော်လေးအမှတ်ပြီးပြောကြတာဖတ်နေရတယ်ဗျ။
သူတို့လို electronics ပစ္စည်းစံတွေထုတ်လုပ်တဲ့နေရာမှာနာမည်ရထားပြီးသားကုမ္ပဏီကြီးတွေကလည်းသူတို့ရဲ့နောက်ဆုံးတီထွင်မှုကိုဈေးကွက်မှာအောင်မြင်လို့အပြိုင်ကြော်ညာပွဲထုတ်ကြတယ်။နာမည်ရဖို့ကြိုးစားနေတဲ့ startup ကုမ္ပဏီအသစ်လေးတွေကလည်းသူတို့ထွင်ထားတဲ့ပစ္စည်းစံတွေဈေးကွက်ထဲကိုတိုးနိုင်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့ပွဲထုတ်ကြရဲဆိုတော့ CES ပြပွဲကြီးကတော့စိတ်ဝင်စားစရာတွေအများအပြည့်ပဲရှင့
်။ဒါနဲ့ဒီနှစ် CES ပြပွဲကအနှစ်50ပြည့်တော့မဆွေးမွေးအခု2019ခုနှစ်မှာပထမဆုံးလာပြတဲ့ပြကန်ပေါင်းက850ကျော်တယ်လို့ CES တာဝန်ရှိသူတွေကပြောတယ်ဗျ။9ရက်နေ့ကနေပြီးတော့10ရက်နေ့အထိလှုပ်ခဲ့တဲ့ပြပွဲမှာလာကြတဲ့သူပေါင်းတသိန်းခွဲကျော်ရှိတယ်ဆိုပဲ
။ဟုတ်တယ်ကိုသားညုံရဲ့ဒီတီထွင်ထားကြတဲ့ပစ္စည်းတွေကလည်းအစုံပဲ။သတင်းစာလိုမျိုးလိမ့်လို့ရတဲ့ TV ကနေပြီးတော့ခလေးထိမ့်ပေးနိုင်တဲ့ဆက်ရုပ်အထိအမျိုးကိုအစုံပဲ။ဥပမာကိုသွားရကိုလိုက်ပြီးတော့မှဓာတ်ပုံတွေဗီဒီယိုတွေကိုလိုက်ရိုက်ပေးနိုင်တဲ့ Harvard မိုးပြန်ကင်မရာကိုပဲကြည့်လေ။ပြောရမယ်ဆိုရင်တော့ကင်မရာပါတဲ့ drone ရင်ပါပဲခပ်ပြားပြားလေးတောင်မိုးပြန်ကင်မရာကိုကိုကလက်ပြအချက်ပေးလိုက်တာနဲ့ကိုကဓာတ်ပုံတွေဗီဒီယိုတွေရိုက်ပေးတယ်လေထွင်တဲ့ကုမ္ပဏီကတော့ 00 Robotics တဲ့
So what I have in my hand is a hover camera. This is actually a flying robot. It's a flying
အခုကျွန်တော်လက်ထဲမှာကင်ထားတာက hover camera ပါဆက်ရုပ်ပြန်ပေါ့ဗျာကွန်ပျူတာအုံနောက် artificial intelligence နဲ့မိုးပြန်ဆက်လို့လည်းပြောလို့ရပါတယ်ကိုရဲ့ကိုပိုင်ဓာတ်ပုံဆရာလို့လည်းပြောနိုင်ပါတယ်ကိုတော့ရနောက်ကိုလိုက်နေပြီးဓာတ်ပုံမှတ်တမ်းတင်ပေးနိုင်တဲ့ဆက်ပ
ါသူ့ရဲ့မိုးပြန်ကင်မရာကိုကွန်ပျူတာအုံနှောင်းလို့ဘာလို့ပြောတယ်လဲဆိုတော့ဆက်ကကိုရဲ့ပိုင်ရှင်ကိုမှတ်ထားနိုင်လို့ပါလူတွေကြားထဲမှာဆက်ပိုင်ရှင်ဘယ်သူလဲဆိုတာကို Harvard Camera Passport ကသိတယ်နောက် drone ရင်တွေလိုမျိုးကိုကလည်းထိမ်းမောင်းနေစရာမလိုသူ့လိုလိုပြန်ပြီးတော့ကိုရဲ့နောက်ကိုလိုက်နေမှာ selfie ရိုက်တာဝါသနာပါတဲ့သူတွေအတွက်တော့အန်ကိုက်ပဲတစ်ခုပဲရှိတာတော့တစ်ခုဒေါ်လာ600ဆိုတော့ဈေးရတော့မသေးလာဘူးရှင့်
2019ပြပွဲမှာသူရကြလူပြောများတဲ့ပေါ်ဝါလည်းရှိသေးတယ်ဗျ။လေတန့် filter ထည့်ထားတဲ့ wire ဆိုတာလေ။လေတန့်စင်ပေါ်ဝါလို့ပြောရမလားပဲ။လေထုတန်ရှင်းမှုရှိမရှိဆိုတာကိုပေါ်ဝါကတောက်လျှောက်တိုင်းတာနေတယ်။လေထုညဉ့်ဉန်းတဲ့နေရာရောက်တာနဲ့ phone app ကတဆင့်ကိုယ့်ကိုသတိပေးတယ်။အဲ့ဒါဆိုရင်ကိုကပေါ်ဝါကိုနှာခေါင်းပေါ်အုပ်လိုက်ရုံပဲ။ဒီဇိုင်းပုံတွေပါတဲ့ပေါ်ဝါမျိုးဆိုတော့သူများတွေအတွက်လည်းတိတ်နှောက်ရှက်မဖြစ်နိုင်ဘူး။နောက်လေစည်းပေါ်ဝါလို့လည်းသုံးလို့ရတော့အဆင်ပြေတာပေါ့ဗျာ။
ညနာတဝက်အုပ်ထားတဲ့နှာခေါင်းစည်းတွေဝေပြီးတော့လမ်းမှာသွားနေလို့ရှိရင်အာရှနိုင်ငံတွေမှာတော့တိတ်ပြီးတော့ထူးထူးခြားခြားမဖြစ်ပေမဲ့အမေရိကအပါအဝင်အနောက်နိုင်ငံတွေမှာဆိုရင်တော့ထူးတယ်လေအခုလိုမျိုးလက်စည်းပုံစံခက်လက်လက်လေတန့်ပဝါမျိုးဆိုရင်လူတွေကစိတ်ဝင်စားကြမယ်ဖြစ်နေပဝါအကြောင်းပြောလို့ smart ခေါင်းပြီးတော့မတွေ့ဘူးလားရှင်သပင်နဲ့ပတ်သက်တဲ့မြလူသုံးကုန်တွေထုတ်တဲ့ Carstairs ကုမ္ပဏီရဲ့ L'Oreal အလှကုမ္ပဏီရဲ့ Within ဆိုတဲ့နည်းပညာကုမ္ပဏီရဲ့ပေါင်းပြီးတော့ထွင်တဲ့ Hair Coach ဆိုတဲ့ခေါင်းပြီးလေမြမပြန်မယ်ဆိုရင်တော့သပင်နီးပြပေါ့ကမ္ဘာပထမဆုံး smart ခေါင်းပြီးလို့ဆိုတဲ့အဲ့ဒီ brush ကဖိလိုက်တိုင်းမှာကိုယ့်ရဲ့သပင်သားအခြေအနေကိုဆန်ဆန်နဲ့တိုင်းပြီးတော့မှ phone app ကနေတဆင့်အသိပေးတယ်သပင်သားခြောက်နေသလားပျက်စီးနေသလားဆိုတာမျိုးတိုင်းတာအသိပေးတာပါသပင်တွေမပြက်အောင်လို့မညှိအောင်လို့မပျက်စီးအောင်လို့ brush ကိုဘလို့သုံးတင်တယ်ဘလို့သပင်ဆေးတွေသုံးတင်တယ်ဆိုတာကိုလည်းတခါရဲအကြံပေးနိုင်တယ်ရှင့
်မဆူပြမုံတို့ main creator တွေကတော့အဲ့ဒီ brush ကသုံးဝင်မှာပေါ့ကျွန်တော်ကတော့သပင်ပေါက်သပင်တန်စီတယ်လို့ဆိုတဲ့ helmet ကိုပဲစိတ်ဝင်စားတယ်ဗျ။သပင်စီအုပ်ထုပ်လိုပုံစံမျိုးနဲ့ eye glue ဆိုတဲ့ခေါင်းဆောင်အထဲမှာအနီရောင်လေဆာနဲ့ LED တွေပါတယ်။ဥယျာဉ်ပြားကိုအလင်းအောင်ကုထုံးနဲ့သပင်ပေါက်အောင်လုပ်တဲ့သဘောပေါ့။ကိုယ့်အိမ်မှာကိုယ်အစဉ်ပြေတဲ့အချိန်မှာအဲ့ဒီခေါင်းဆောင်ကိုတတ်ထားလိုက်အောင်မယ
်။ smart ဒုတ်ကောက်ကိုရောစိတ်မဝင်စားဘူးလားရှင်။ပြင်သစ်ကုမ္ပဏီတစ်ခုကထွင်ထားတဲ့ drink ဆိုတဲ့ဒုတ်ကောက်ကသုံးတဲ့သူသွားနေကြလာနေကြပုံစံကိုမှတ်ထားနိုင်တယ်တကယ်လို့ပုံမှန်မဟုတ်ဘဲနဲ့တခုခုဖြစ်တယ်ချော်လဲသွားတယ်ဆိုတော့အဲ့လိုဖြစ်ပြီဆိုတာနဲ့ဒီသူ့ရဲ့မိသားစုဒါမှမဟုတ်ရင်လည်းသူ့ကိုဆောင်ချောက်ပေးနေတဲ့သူတွေစီကိုကွန်ပျူတာချစ်ပါတဲ့ smart ဒုတ်ကောက်ကနေပြီးတော့ချက်ချင်း text message ပို့အကြောင်းကြားပေးတယ် GPS ပါတဲ့အတွက်ဘယ်နေရာမှာဖြစ်နေတယ်လဲဆိုတာကိုပါအသိပေးနိုင်တယ်တဲ့ကိုသားညုံရဲ့
ကျွန်တော်တို့တော့အဲ့ဒီဒုတ်ကောက်မျိုးသုံးဖို့အဝေးလိုသေးရဲ့မဆူမမွေဒါနဲ့ CS ပြပွဲကပစ္စည်းတွေထဲမှာ virtual reality နဲ့ဆိုင်တဲ့ပစ္စည်းတွေလည်းတော်များများတွေ့တယ်မလား hyper suit ဆိုတဲ့ set ကိုပြပွဲလာသူတွေတော်တော်လေးစမ်းသပ်ကြည့်ကြတယ်နော
် VR headset တက်ထားရင်ကိုရောက်သွားသလိုခံစားရတဲ့ computer ကဘာထဲမှာလေထဲပြန်ကျင်နေဆိုရင်တကယ်ပြန်နေသလိုအတွေ့အကြုံခံစားမှုပေးနိုင်မဲ့ set မျိုးလို့ဖန်တီးသူတွေကတော့ညွှန်းတာပဲ
Yeah we wanted to create the first vehicle for VR a sort of hybrid vehicle
that VR နဲ့တွဲသုံးလို့ရမယ်ပထမဆုံးရင်ကိုကျွန်တော်တို့ကဖန်တီးကျင်တာပါကိုလုတ်ကျင်တာအကုန်လုတ်လို့ရရမယ်ဥပမာလေထဲပြန်ကျင်ပြန်လို့ရမယ်driving ထိုးခြင်းထိုးလို့ရမယ်မော်တော်ဆိုင်ကယ်စီးရဲဆိုလဲစီးနေရတယ်လို့အဲ့ဒီခံစားမှုမျိုးကိုရစေမှာပါတာမန်လူတိုင်းလုံနိုင်ဖို့မလွယ်တဲ့တက်ဆွန့်ဆန်ပြားအတွေ့အကြုံမျိုးကိုကွန်ပျူတာကဘာတွေကတဆင့်ရရှိခံစားနိုင်အောင်ဒီဆက်ကလုပ်ပေးနိုင်ပါတယ်
VR နဲ့တွဲသုံးလို့ရတဲ့ Tech Glimpse ဆိုတဲ့ဖဏတ်နဲ့လက်အိတ်ကလည်းဂိမ်းဝါနာရှင်တွေရဲ့စိတ်ဝင်စားမှုရတယ်ဗျ။အဲဒီ Gwyn Thu ဖဏတ်ကိုစီးထားလို့ရှိရင် VR ကွန်ပျူတာကဘာထဲမှာကိုနင်းလျှောက်နေရတဲ့လမ်းအနေထားအတိုင်းခံစားမှုမျိုးပေးနိုင်တယ်။ဂိမ်းထဲမှာကိုယ်တိုင်ပါဝင်သွားနေရတဲ့ဆိုတဲ့ခံစားမှုမျိုးကိုပေးနိုင်မယ်တဲ့။
CES ပြပွဲကြီးမှာအင်ရှင်မာတွေကိုဆွဲဆောင်နိုင်ဖို့ကြိုးစားတဲ့ပစ္စည်းတွေလည်းအတော်လေးများပါတယ်။ဥပမာဟင်းချက်ဖို့ဈေးဝယ်သွားလို့လိုတဲ့ပစ္စည်းမကျန်အောင်လို့ကူညီနိုင်မယ်လို့ဆိုတဲ့ကင်မရာလည်းပါသေးတယ်
။ The fridge cam is a wireless camera that you can put inside any fridge.
Fridge cam ကဘယ်ရေခဲတက်တာထဲမှာပဲဖြစ်ဖြစ်ထားနိုင်တဲ့ကြိုးမဲ့ကင်မရာပါ။ဘာပစ္စည်းကဘာလဲဆိုတာကိုလည်းမှတ်မိနိုင်ပါတယ်။ဘယ်တော့နေရာကပဲဖြစ်ဖြစ်ဓာတ်ပုံရိုက်ပေးနိုင်ပါတယ်။ရေခဲတက်တာကဖွင့်ခြင်းပိတ်ချိန်မှာသူကဓာတ်ပုံရိုက်ပြီးအဲ့ဒီဓာတ်ပုံကိုကိုဖုန်းထဲကိုပို့ပေးပါတယ်
။အိမ်အတွက်ကူရမဲ့စေုပ်လေးတွေကလည်းမျိုးစုံပုံစံစုံမိတ်ဆက်ကြတာဒီနှစ်ပိုများလာတယ်မဆင်မွေရဲ့။နောက်ဝစ်စင်ထားသူကိုလမ်းညွှန်ပေးနိုင်မဲ့အဝတ်အစားတို့၊နဘောက်ထဲသွင်းစရာမလိုတဲ့နေချက်တို့လိုမျိုး wearable နည်းပညာနဲ့လုပ်ထားတဲ့ပစ္စည်းစံတွေလည်းမနှဲလောက်ဘူး။အသုံးဝင်နိုင်တာတွေလည်းရှိတယ်။ကို့အတွက်လူရောလူပေါ့မလားလို့တွေးစရာတွေလည်းရှိတယ်မဆင်မွေရဲ့
။ CES ပြပွဲဆိုတာကတော့ကိုစမ်းသစ်တီထွင်ထားသမျှကိုအများသိအောင်ကြော်ညာတဲ့ပွဲလို့လည်းပြောလို့ရတော့အလုတ်ဖြစ်မဲ့ပစ္စည်းတွေရောအလုတ်မဖြစ်တဲ့ပစ္စည်းတွေရောအစုံတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီပွဲမှာတွေ့သမျှပစ္စည်းတိုင်းဈေးကွက်ထဲဝင်လာမလားဆိုရင်တော့ဝင်မလာပါဘူး။လာပြတဲ့အထဲမှာဒီအစမ်းတီထွင်ထားတဲ့ပစ္စည်းတွေလည်းအများကြီးပါပါတယ်။အခုပြောပြခဲ့တဲ့ပစ္စည်းတွေကလည်းဘယ်ပစ္စည်းကရောင်းတန်းဝင်မယ်ဆိုတာကိုကြိုပြောဖို့ခက်ပါတယ်ကိုသားညုံ။ဒါပေမဲ့တီထွင်သူတွေဘက်ကတော့သူတို့ရဲ့ထူးခြားတီထွင်မှုတွေကိုလူအများအာရုံစိုက်မှုရအောင်လို့ CES ပြပွဲကြီးမှာလာပြီးတော့မိတ်ဆက်ပွဲထုတ်ကြတာဖြစ်ပါတယ်ရှင်။